မြန်မာနိုင်ငံမှာရောက်နေတဲ့ဗြိတိသျှနိုင်ငံသားဥက္ကဋ္ဌဂျယ်ရမီဟန့်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့ပိုပြီးဝေဖန်ထောက်ပြတဲ့နည်းလမ်းမျိုးနဲ့ပြောဆိုမယ်လို့ပြည်ထင်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့အစည်းရဲ့တာဝန်ရှိသူတို့ကခန့်မှန်းပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာဗြိတိသျှအစိုးရရဲ့မူဝါဒမှာတိသာထင်ရှားတဲ့အပြောင်းအလဲတွေတကယ်ပဲဖြစ်လာမလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်သွားရမယ်လို့ဆိုပါတယ်။ဒီရိချာဆိုရောကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲပြည်ထောင်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာပါ။ခီးစဉ်တွင်ရိုဟင်ဂျာတွေခံစားနေရတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခတွေကိုကိုယ်တိုင်ကိုကြလည်လာမှာဖြစ်ပြီးမြန်မာစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တို့ချုပ်နယ်လေတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရမီဟန့်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။ဝန်ကြီးဟန့်ရဲ့ခီးစဉ်ဟာရခိုင်ပြည်နဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်ပြောဆိုထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအစဉ်စာထွက်ပြီးချိန်မြန်မာစစ်တပ်ကိုနိုင်ငံကရာစုတရားကုံရုံ ICC ကိုထွက်ပြောင်းစစ်ဆေးဖို့ဗြိတိသျှပါလီမန်အမတ်160ကတောင်းဆိုချက်တွေထွက်ထားပြီးတဲ့နဲ့လည်းတိုက်ဆိုင်ပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲဖို့ဗြိတိသျှအစိုးရကိုယ်တိုင်အပြင်းအထန်ဖိအားပေးခံနေရချိန်မှာနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာဖြစ်တဲ့အတွက်ဒီမူဝါဒပြောင်းလဲနဲ့ပတ်သက်လို့ပြောဆိုမှဖြစ်တယ်လို့အခြေအနေတွေအပေါ်ပို့ပြီးဝေဖန်ပြောဆိုပွဲရှိတယ်လို့ဒီတင်အခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကခန့်မှန်းပါတယ
် I think that Jeremy Hunt will be laying out where they want to see improvement and in a more
firm မြန်မာနိုင်ငံတွင်ဘယ်လိုကိစ္စတွေမှာတိုးတက်မှုမြင်တွေ့လို့ရဆိုတာကိုအရင်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တခြားဝန်ကြီးတွေမကြတိရင်ကာလတွေအတွင်းပြောဆိုထားကြတာတွေတက်ပူပီးခိုင်မာတဲ့ပူပီးထောက်ပြဝေဖန်တဲ့နည်းမျိုးနဲ့ Jeremy Hunt ကပြောဆိုမယ်လို့ကျွန်တော်ယူဆပါတယ်။သူရဲ့ပြောဆိုတဲ့လေတံပြောင်းလဲလာတာကိုကျွန်တော်တို့တွေ့ထားပါတယ်။ဒါပေမဲ့မူဝါဒရေးရာဘက်မှသိစာထင်ရှားတဲ့အပြောင်းလဲတွေကျွန်တော်တို့မတွေ့ရသေးတာကြောင့်ဆက်ပြီးစောင့်ကြည့်သွားမှာပါ။ဒေါအောင်ဆန်းစုကြည်ဟာတိပတ်အဲ့တဲ့ကိုဆွဲဆောင်စီယူနိုင်စွမ်းရှိသူပါ။အပြင်းထန်ပြောမယ်ဆိုပြီးသွားတဲ့သူတွေအပြန်ကြတော့လေတံပြောတော့တာတွေရှိဖူးပါတယ်။ဆိုတော့ Jeremy Hunt ပြောဆိုမှာကိုဒေါအောင်ဆန်းစုကြည်ကပြောင်းလဲပြစ်နိုင်တဲ့အခြေအနေတော့ရှိနေသေးပါ
။ဝန်ကြီး Jeremy Hunt ဟာဒီကနေ့မှာစစ်တပ်ရဟန်းရင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားဖို့ရှိပြီးအပြန်မှာတော့နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ19ရက်ဗုဒ္ဓနေ့ကတော့ခရီးရောက်မဆိုင်ပဲနိုင်ငံရေးအကျဉ်းသားများကုညီဆောင်ဆောင်ရေးအဖွဲ့ AAPP ရဲ့ရန်ကုန်မြို့ကရုံးခန်းကိုသွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုပြသထားတဲ့ပြတိုက်ကိုကြည့်ရှုပြီးတော့နိုင်ငံရေးအကျဉ်းသားတွေရေးဆွေးနွေးပါတယ်။Rider စတင်တော့နှစ်ယောက်ကိုထောင်ချလိုက်တဲ့ကိစ္စကိုလည်းမေးမြန်းတယ်လို့ ABB တွဲဘက်အတွင်းမှုကိုဘူကြီးကပြောရေးကိုပြောထားပါဗျ။အရင်ပြည်ထောင်နိုင်ငံသားဝန်ကြီးပဲဖြစ်ဖြစ်တခြားအငယ်တန်းဝန်ကြီးတွေပဲဖြစ်ဖြစ်အခုလိုတွားရောက်တွေ့ဆုံတာမျိုးမရှိခဲ့ဘူးပဲ။ဗြိတိသျှအစိုးရဟာနိုင်ငံရေးအကျဉ်းသားကိစ္စကိုပြောဆိုတာမျိုးမရှိသေးတာကြောင့်ဒါကိုကထူးခြားတယ်လို့ Mark Farmana ကမြင်ပါတယ်
။ This is a big change.And I think Aung San Suu Kyi can no longer count on the backing and support.
ဒါပြောင်းလဲကြည့်တခုပါ။ Aung San Suu Kyi နဲ့အရင်ကရထားတယ်လို့မျိုးဗြိတိသျှအစိုးရရဲ့ထောက်ခံအပေးမှုရနိုင်မယ်ဆိုပြီးဆက်လက်ယုံကြည်ထားလို့မဖြစ်နိုင်တော့ပါဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာပြောင်းလဲဖြစ်ဖို့ကြိုးစားတဲ့အနေနဲ့ Aung San Suu Kyi ကိုသူတို့ထောက်ခံပံ့ပိုးခြင်းပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့အစလိုကြီးဆက်လက်ထောက်ခံနေဖို့တော့မဖြစ်နိုင်တော့ပါဘူး။ဒါကြောင့်မျှော်လင့်ရတာကတော့သူတို့အနေနဲ့ပူပြီးတော့ဝေဖန်ထောက်ပြပြီးတကယ်လို့ဆောင်ချက်တွေကိုတွေးရရင်တွေးရအဲ့လိုမှမဟုတ်ရင်တော့ဆက်ဆံရေးမှာအကျိုးဆက်တွေရှိလာမယ်ဆိုတာမျိုးပြောမယ်လို့ကျွန်တော်ယူဆပါတယ
်နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံအပေါ်စကားအရထိအားပေးတာတွေအပြင်းထန်ရှိနေပြီမလဲလက်တွေ့မှာတော့ပြည်ထောင်နဲ့တခြားအစိုးရတွေဟာငွေကြေးအပအဝင်တခြားနည်းလမ်းတွေနဲ့ရောနိုင်ငံရေးအရပါဒေါက်ဆန်းစုကြည်နဲ့မြန်မာအစိုးရကိုဆက်ပြီးထောက်ခံပံ့ပိုးနေစေပဲလို့ Mark Farmana ကပြောပါတယ်စစ်တပ်နဲ့ပတ်သက်ရင်ဒေါက်ဆန်းစုကြည်အနေနဲ့ခက်ခဲတဲ့အနေအထားမှာရှိတယ်သူလုံနိုင်တာတွေမှာအကန့်အသတ်တွေရှိနေတယ်ဆိုပြီးဗြိတိသျှအစိုးရကပြောလာပေမဲ့အခုတော့သူတို့ကိုယ်တိုင်စိတ်မရှိနိုင်ဖြစ်လာပုံရတယ်လို့ Mark Farmana ကယူဆပါတယ
် Because with the case of the Reuters journalists with the case of citizenship for the Rohingya and there are areas where
ဘာလို့လဲဆိုတော့ Reuters တင်ထုတ်ပြရဲ့မြို့ကိစ္စ Rohingya တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရဲ့ကိစ္စစတာတွေနဲ့ပတ်သက်ရင်ဒေါက်ဆန်းစုကြည်နဲ့လွတ်လပ်တဲ့လူပိုင်ခွင့်ရှိပေမဲ့အဲ့ဒီလူပိုင်ခွင့်ကိုသူကအဆုံးမပြုပါဘူးဒါကြောင့်အချိန်နေပေါ်စိတ်ရှိစည်းခံမှုတဖြည်းဖြည်းလျော့လာပြီးဒါဟာဗြိတိသျှအစိုးရရဲ့ချင်းကပ်နီးမှာအပြောင်းလဲဖြစ်ပေါ်ရှိပါတယ် ICC ကိုလွှတ်ပြောင်းစစ်ဆေးဖို့သူတို့ထောက်ခံမှာလားဆိုတာကျွန်တော်တို့မသိသေးပါဘူးဒါပေမဲ့အခုဆိုရင်အနာရရှိလာတာနှစ်နှစ်ကျော်လာပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာနဲ့တခြားကဏ္ဍတချို့မှာအပြောင်းလဲလွတ်ဖို့လွတ်လပ်တဲ့လူပိုင်ခွင့်ရထားပေမဲ့အဲ့လိုလောက်ကမျိုးမရှိသေးပါဘူးဒါကြောင့် PR ပူပေးဖို့အချိန်တန်ပြီလို့စဉ်းစားသူတွေဗြိတိသျှအစိုးရထဲမှာရှိလာနေပြီလို့ကျွန်တော်ယူဆပါတယ်
။အရင်ဗြိတိသျှနိုင်ငံသားရေးဝန်ကြီး Boris Johnson နှုတ်ထွက်သွားပြီးတဲ့နောက် P ီးခဲ့တဲ့ဇူလိုင်လမှာဂျော်မီဟန့်နိုင်ငံသားရေးဝန်ကြီးဖြစ်လာပြီးအခုနှစ်ရက်ကြာခီးစဉ်ဟာသူ့ရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်မှာခီးစဉ်ပထမနေ့မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းအာဓမပြုကျင့်ခံရသူရိုဟင်ဂျာမျိုးမျိုးနဲ့ဆက်လင်းပြီးအထောက်အထားရယူစုဆောင်ရေးပြည်ထောင်ကနောက်ထပ်ပံ့ပိုးကူညီသွားမယ်ဆိုတာဝန်ကြီးဟန့်ကကြေညာတယ်လို့ပြည်ထောင်နိုင်ငံရေးဌာနရဲ့စက်တင်ဘာလ19ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်ထောင်နိုင်ငံအပါအဝင်နိုင်ငံတကာကသုံးလုံးပြောဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူးဒီခီးစဉ်မစခင်ပြီးခဲ့တဲ့သတင်းပတ်ကတော့ပြည်ထောင်နိုင်ငံဘက်ဖို့ရမနေထိုင်တဲ့ရိုဟင်ဂျာလူမှုဝန်ဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတာတွေကိုဝန်ကြီးဂျယ်ရမီဟန့်ကမေးမြန်းနားထောင်ခဲ့ပါသေးတယ်ခင်ဗျာ